ကုလသမဂ္ဂလူခွင့်ရေးကောင်စီဥက္ကဋ္ဌအသစ်ဖြင့်ဂျနီဗာမှာရှိတဲ့ထိုင်းတန်အမတ်ကြီးကိုကန့်ကွက်မဲမရှိနဲ့အတီးပြုလိုက်ပြီးဖြစ်ပါတယ်။ဒီအကြောင်းအပြည့်စုံကိုဒေါ်လာလာဇန်းကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ရှင်။လူခွင့်ရေးကောင်စီရုံးဆိုင်ရာဂျနီဗာမှာကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်ဖြင့်တာဝန်ထမ်းဆောင်နေသူတန်မတ်ကြီးဆီဟတ်ဆက်ပေါင်ဖတ်ခွေကိုအလှည့်ကျဥက္ကဋ္ဌရာဒူးသစ်တက်တန်းတွေအီရန်အစိုးရရဲ့အမြဲတမ်းကိုယ်စားလှယ်ကအရှဥစုပူဇာတွင်လာနေကအမိတင်သွင်းလိုက်တာပါ
The Asian group unanimously adopted the nomination of Ambassador Sihasak for assuming the presidency of Human Rights Council and is confident of his capability and ability to steer the endeavors of the
အရှဥစုပူဇာကုလသမဂ္ဂဆိုင်ရာထိုင်းအမတ်ကြီးဆီယာဆော့ဖန်ဖတ်ခွေကိုအခုဥက္ကဋ္ဌတက်တန်းအတွေ့လူအခွင့်အရေးကောင်စီဥက္ကဋ္ဌအဖြစ်ကျွန်တော်ဂုံယူစွာပဲအမည်စရင်တင်သွင်းလိုပါတယ
်အဖွဲ့ဝင်48နိုင်ငံပါလူခွင့်ရေးကောင်စီအနေနဲ့ငါးနှစ်တကြိမ်ဥက္ကဋ္ဌရာထူးကိုအလှည့်ကျတာဝန်ယူရမှာဖြစ်တဲ့အတိုင်းကဘာပေါ်ရှိဒေသတိုင်းကအလှည့်ကျတာဝန်ယူနိုင်ရေးအတွက်အမှတ်ခံချက်ပေးထားတဲ့စီမင်းရအာရှဒေသဟာဒုတိယတက်တန်းတဲ့အတွက်တာဝန်ယူရမှာဖြစ်ပါတယ်လူခွင့်ရေးကောင်စီတင်မှတ်တည်ခဲ့တဲ့တက္ကသိုလ်2006ခုကစလို့ပထမဥက္ကဋ္ဌဖြစ်ဘယ်လ်ဂျီယံနိုင်ငံသားအလက်စ်ဗန်မီယိုဝန်ကတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်အာရှဒေသကဥက္ကဋ္ဌအဖြစ်တမ္မာကြီးဆီဟာဆက်ဖန်ဖတ်ခွေကိုခုလိုကန့်ကွက်မဲမရှိဘဲအတည်ပြုခဲ့တာဖြစ်ပါတယ်။တမ္မာကြီးဖန်ဖတ်ခွေကလူခွေးကောင်စီဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်သွားပြီးသူ့ရဲ့ခံယူချက်နဲ့ပတ်သက်လို့သူကိုအတည်ပြုပြီးတဲ့နောက်14ချိန်မြောက်ညီလာခံမှာခုလိုပြောကြားသွားပါတယ
်။ First, the credibility and effectiveness of the council as a whole. Second, the need to strengthen the spirit of constructive dialogue and common approach
ပထမကတော့လူခွေကောင်စီရဲ့ဂုဏ်သိက္ခာကိုထိန်းသိမ်းနိုင်ရေးဒုတိယကတော့ပြည်သူ့ဘောဆွေးနွေးရေးစိတ်သက်မွေးမြူရေးလူခွေရေးကိုထောက်ခံအားပေးမြင့်တင်ရေးပါပဲဒါအပြင်လက်ကမ်းကြိုးစုံမယ်တစ်ဖက်ကပြောဆိုတာကိုလည်းနားထောင်မယ်အဖက်ဖက်ကအမြင်တွေကိုလည်းလေးစားမှာဖြစ်ပါတယ်ဒါကြောင့်ကျွန်တော်ချက်ချင်းဆိုသလိုပဲအလူသဘောဆွေးနွေးမှုတွေကိုစတင်သွားမှာဖြစ်ပါတယ
်ဒါအပြင်လူခွေဟာကုလသမဂ္ဂဗဒိညင်းစာရန်ကြီးရလူတိုင်းရဲ့မွေးရပါအခွင့်အရေးဖြစ်တဲ့အတွက်ကြောင့်လည်းထိမ့်သိမ်းဆောက်ရှောက်သွားနိုင်ဖို့အတက်နိုင်ဆုံးဆောင်ရွက်သွားမယ်လို့လည်းတမကြီးကပြောခဲ့ပါတယ
် But ultimately the success and credibility of the council will be judged not by the eloquence of our statements in this hall
အဆုံးမှာတော့လူခွင့်ရေးကောင်စီရဲ့အောင်မြင်မှုတွေဟာရှင်းရှင်းတောက်နေတဲ့ထုတ်ပြန်ချက်တွေချမှတ်တဲ့ဆုံးဖြတ်ချက်တွေရဲ့အရေးအတွက်အနည်းများပေါ်မှာမူတည်မှာမဟုတ်ပါဘူးတကယ်လက်တွေ့လူခွေရေးကာကွယ်စောင့်ရှောက်မှုတွေမှာဘလောက်အောင်မြင်မှုရရှိသလဲဆိုတဲ့အပေါ်မှာအောင်မြင်မှုကိုကဲဖြတ်ခံရမှာပါ
။တမတ်ကြီးဆရာဆက်ဖန်ဖတ်ခွေဟာထိုင်းနိုင်ငံကြ ాయి ဌာနမှာ1989ခုနှစ်ကစတင်တာဝန်ထမ်းဆောင်ခဲ့ပြီးနိုင်ငံပေါင်းစုံဆက်ဆံရေးမှာအတွေ့အကြုံကြွယ်ဝသူလို့ဆိုပါတယ်။တက္ကသိုလ်2009ခုမှာသူဟာဂျနီဗာရှိကုလသမဂ္ဂဌာနချုပ်မှာထိုင်းနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်ဖြစ်တာဝန်ပေးခြင်းခံရပြီးတဲ့နောက်သူဟာလူခွေးကောင်စီကိစ္စရပ်တွေမှာပါဝင်လုပ်ဆောင်ခဲ့သူတွေဖြစ်တယ်လို့ကုလသမဂ္ဂသတင်းရက်ကတွေကဆိုပါတယ်။သူကိုခုလိုလူခွေးကောင်စီအခွင့်အရေးခန့်အချိန်မတိုင်မီဖြစ်တဲ့ပြီးခဲ့တဲ့လကထိုင်းနိုင်ငံမှာဝန်ကြီးချုပ်ဟောင်းတက်ဆင်ချင်နဝတ်ကိုထောက်ခံတဲ့ရှက်နီအင်ဂျီဝစ်တွေနဲ့ထိုင်းစုရကြပြည်ပခဖြစ်ပွားခဲ့လို့အနည်းဆုံးလူ90သေဆုံးခဲ့ပြီးလူ1800ကျော်ဒဏ်ရာရရှိခဲ့တာကြောင့်လေခုလိုဆန္ဒပြနှိပ်စက်မှုတွေကိုတီးခြားစုံစမ်းစစ်ဆေးပေးဖို့လေကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးနာဗီပီလေးကပြီးခဲ့တဲ့လကတောင်းဆိုခဲ့တာလည်းဖြစ်ပါတယ်ရှင်